ဗင်နီဇွဲလားနိုင်ငံမှာရွေးကောက်ပွဲတွေကျင်းပရေးနိုင်ငံတကာရဲ့တောက်ဆိုချက်ကိုသမ္မတနီကိုလတ်စ်မာဒူရိုကတနင်္ဂနွေနေ့မှာပယ်ချလိုက်ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းအတွင်းမှာပဲအတိုက်ခံခေါင်းဆောင်ကသူ့ကိုယ်သူကြားပြတ်သမ္မတအဖြစ်ကြီးညာပြီးတဲ့နောက်ဗင်နီဇွဲလားနိုင်ငံရဲ့နိုင်ငံရေးပဋိပက္ခကပို့ပြီးတော့ကြီးမားလာနေပါတယ်။ရှေ့ရက်အတွင်းရွေးကောက်ပွဲကျင်းပဖို့ဒါမှမဟုတ်ရင်အသက်35နှစ်အရွယ်အတိုက်ခံခေါင်းဆောင်ဟွမ်ဂွိုင်ဒိုကိုသမ္မတအဖြစ်အတိအမှတ်ပြုမယ်ဆိုတော့ဥရောပနိုင်ငံတချို့ရဲ့ရာဇဝံကိုလက်မခံဘူးလို့သမ္မတမာဒူရိုကပြောဆိုထားတဲ့ CNN တူရကီရုပ်သံနဲ့တွဲဆုံမီးမြန်းကန်ကိုတနည်းနည်းလေးကထုတ်လွှင့်ခဲ့တာပါ။စပိန်ဘာသာကနေတူရကီဘာသာပြန်ထုတ်လွှင့်တဲ့အချိန်မှာတော့ဗင်နီဇွဲလားသမ္မတမာဒူရိုကရာဇဝံကိုပြန်ပြီးတော့ရုပ်သိမ်းတင်ကြောင်းဗင်နီဇွဲလားကိုဘယ်သူမှရာဇဝံပေးလို့မရဘူးလို့ပြောဆိုထားပါတယ်။ဗင်နီဇွဲလားသမ္မတရွေးကောက်ပွဲကို2018ခုနှစ်မေလ20ရက်နေ့ကကျင်းပခဲ့တာပါ။ရွေးကောက်ပွဲကလွတ်လပ်မျှတမှုမရှိဘူးဆိုပြီးနေဆန္ဒရှင်အများအပြားကသတိမှောက်ခဲ့ကြတာဖြစ်ပါတယ်။